မနက်ကမှစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကနေဤပြည်လ၂၉ရက်နေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ညှိုးမျိုးနဲ့တိုက်ဆုံမှုပေါင်း၁၈၀၃ရောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကကြီးစောင့်ရှောက်ရေးအသင်း ADB ကထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတာအကျဉ်းချခံရတာတိုက်ဆုံတာတွေကိုစောင့်ကြည့်မှတ်တမ်းတင်နေပြီးဖြစ်စဉ်တွေကိုအတိအပြီးမှသာထုတ်ပြန်တာဖြစ်တယ်လို့ ADB အဖွဲ့ကပြောပါတယ်။စစ်ကောင်စီဘက်ကတော့ ADB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာလုံခြံချက်ကားထားတာလို့ခြေပါပြီးသေဆုံးတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခါအလျော်စွာငင်းဆန်လေးရှိတယ်လို့သတင်းထုတ်ပြန်လေးလည်းမရှိပါဘူး။တောက်ကြနေအထိဆိုရင်မြန်မာနိုင်ငံလုံးမှာဖမ်းဆီးခံထားရသူ၊စွဲချက်တင်ခံရသူ၊ဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရသူပေါင်း1449ယောက်ရှိပြီလို့ ADB ကပြောပါတယ်။1989ယောက်ကစွဲချက်တင်ခံရပြီးတဲ့နောက်ထပ်ပြီးတင်းရှောင်နေကြပြီးဖန်ဝရန်ထုတ်ခံထားရတယ်လို့ ADB ရဲ့ website မှာဖော်ပြထားသလိုထောင်ချခံရသူပေါင်းက1029ယောက်ရှိပြီလို့လည်းပြောပါတယ်။ပြစ်ဒဏ်ချမှတ်ခံထားရသူတွေထဲမှာ65ယောက်ကတည်ဒဏ်ချမှတ်ခံထားရပြီးအဲ့ဒီအထက်မှာအရွယ်မရောက်သေးသူ2ဦးပါဝင်တယ်လို့ ADB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။